အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာမြို့မှာအကျဉ်းဆောင်တစ်ခုရဲ့အောက်ကနေတွင်တူပြီးတော့တာလီဘန်တောင်းချမ်းသူအများပြားပါဝင်တဲ့အကျဉ်းသား400လောက်ထွက်ပြေးလွတ်မြောက်သွားကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဒါဟာအင်မတန်ဆိုးဝါးတဲ့လုံခြုံရေးပြတ်ကွက်မှုဖြစ်တယ်လို့အာဖဂန်အစိုးရကလည်းပြောပါတယ်။ဆာပိုဇာအကျဉ်းထောင်ရဲ့အောက်အထိပေါအောင်လို့တူးထားတဲ့လှိုင်ကောင်းတွေကနေပြီးတော့အကျဉ်းသား495ယောက်ထွက်ပြေးသွားတဲ့အကြောင်းအကျဉ်းဦးစီးတာဝန်ရှိသူဂူလမ်ဒက်စတာဂီယာမီယာကပြောပါတယ်။တာလီဘန်အများစုပါဝင်တဲ့လွတ်သွားသူအရေအတွက်ဟာအချင်းထောင်ရဲ့သုံးပုံတစ်ပုံလောက်ရှိပါတယ်။ပေတထောင်ကျော်ရှိတဲ့လှိုင်ကောင်းကိုလွန်ခဲ့တဲ့9လလောက်ကြာအောင်လို့ဒီဖောက်လုပ်ခဲ့တာဆိုပြီးတော့တာလီဘန်တို့ကပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းမှာလှိုင်ကောင်းဟာထောင်မကြီးကိုပောက်သွားပြီးတော့နိုင်ီနဲ့ချီထောင်သားတွေဟာလှိုင်ကောင်းတွေကနေပြီးတော့ထွက်ပြေးခဲ့ကြတာကိုထောင်ဆောင်တွေမသိလိုက်ကြပါဘူး။လွတ်သွားတဲ့သူတွေထဲမှာတာလီဘန်တပ်မှုတရာပါတယ်လို့တာလီဘန်တွေကပြောပါတယ်။ထောင်ဖောက်မှုဟာအင်မတန်ဆိုးဝါးတဲ့လုံခြုံရေးပေါ်ရမှုဖြစ်ပြီးတော့စုံစမ်းစစ်ဆေးနေပြီလို့တမရပြောခွင့်ရသူဝါဟီအိုမာကလည်းပြောပါရယ်ထောင်ဖောက်ပြေးသွားသူတွေကိုလိုက်လံရှာဖွေရေးတွေလုပ်နေပြီးတော့73ယောက်ကိုတော့ပြန်မိထားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်2008ခုနှစ်တုန်းကလည်းအဲ့ဒီအချင်းထောင်မှာပဲတောင်ကျန်းသူတွေကထောင်အပေါဝါတွေကိုဘုံခွဲဖျက်ဆီးခဲ့တာမှာတာလီဘန်တိုက်ခိုက်ရေးသမားတွေအပါအဝင်ဒီအချင်းသား900လောက်လွတ်မြောက်သွားခဲ့ပါရယ်အဲ့နောက်ပိုင်းမှာထောင်ရဲ့လုံခြုံရေးကိုတပ်ဆိုင်ရာကတိုးမြှင့်ထားတဲ့ကြားကအခုတခါထပ်ပြီးတော့ထောင်ဖောက်ခံရတာဖြစ်ပါတယ်။